This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘီရိုအနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ပါတယ်ဒီကနေ့စက်တင်ဘာလ12ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုမျိုးအလင်ကာမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။အာရခရေပိုင်တဲ့အတွင်းငါးခိုးဖမ်းသူများကအေးအေးလုံးကြုံကြီးအရာရှိနဲ့ကမ်းခြေစောက်တပ်ဖွဲ့ဝင်တအုပ်ကိုတပ်ဖြတ်ပြီးလက်နက်လူယူသွားခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ရသေတောင်မြို့နယ်အတွင်းတရားမဝင်ငါးခိုးဖမ်းရန်တူးကြော်ဝင်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလေများတဲမှာအကြမ်းဖက်သမားများပါဝင်တဲ့လေတစီကအာရခတပ်တော်အေးရဲ့လုံခြုံရေးအရာရှိနဲ့ကမ်းခြေစောက်တပ်ဖွဲ့ဝင်တူကိုတပ်ဖြတ်ပြီးလက်နက်များလူယူကာထွက်ပြေးသွားခဲ့ကြောင်းအာရခတပ်တော်မှသတင်းထုတ်ပြန်ထားပါတယ်2025ခုနှစ်စက်တင်ဘာလ10ရက်နေ့နေ့လယ်တနားကျော်ချိန်ခန်းမှာစ၍အာရခပြည်ရသေတောင်မြို့နယ်အတွင်းရှိကိုးတန်ကောက်ကျေးရွာရဲ့အနောက်ဘက် 6.5 km ကီလိုမီတာခန့်အကွာမှာ၎င်းချိန်ကာလီရွာရဲ့အနောက်ဘက် 6.5 km ကီလိုမီတာခန့်အကွာမှာ၎င်းဘင်္ဂလားဒေ့ရှ်ငါးခိုးဖမ်းပုတ်အစီး80ခန်းဟာအာရခရေပိုင်နဲ့အတွင်း၌အစုလိုက်ပြုံလိုက်တရားမဝင်ကျူးကျော်ဝင်ရောက်ငါးခိုးဖမ်းခဲ့တယ်လို့ဖော်ပြထားပါတယ်ထို့သောငါးခိုးဖမ်းနေသူကိုအာရခကမ်းခြေစောက်တပ်ဖွဲ့ဝင်များမှလိုက်လံဖမ်းဆီးခဲ့ရာငါးခိုးဖမ်းပုတ်ငါးစီးကိုသာဖမ်းဆီးနိုင်ခဲ့ပြီးဥပဒေနဲ့အညီစီစစ်ဆောင်ရွက်နိုင်ရန်ကန်ဆက်သူညနေ9နာရီခန့်မှာခေါ်ဆောင်လာခဲ့တယ်လို့သိရှိရပါတယ်။ထို့သောခေါ်ဆောင်လာစဉ်အဆိုပါဘင်္ဂလားဒေ့ရှ်ငါးခိုးဖမ်းပုတ်ငါးစီးထဲမှာငါးဖမ်းသမားများအဖြစ်ဟန်ဆောင်လိုက်ပါလာကြတဲ့အကြမ်းဖက်သမားများပါဝင်တဲ့ငါးခိုးဖမ်းပုတ်တစ်စီးမှာအကြမ်းဖက်သမားများဟာကမ်းခြေလုံခြုံရေးတာဝန်ထမ်းဆောင်နေကြတဲ့အေးအေးလုံခြုံရေးအရာရှိတူနဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်တူတို့အားတပ်ဖြတ်ကလက်နက်များကိုပါလူယူ၍ဘင်္ဂလားဒေ့ရှ်နိုင်ငံရေပိုင်နဲ့ထဲသို့ပြန်လည်ထွက်ပြေးသွားခဲ့တယ်လို့အသိပေးထားပါတယ်အာရခရေပိုင်နဲ့အတွင်းသူတရားမဝင်ကျူးကျော်ဝင်ရောက်ငါးခိုးဖမ်းသူများကိုအာရခတပ်တော်မှဖမ်းဆီးစစ်ဆေးခဲ့သည်မှာအကြိမ်ပေါင်းမြောက်များစွာရှိခဲ့ပြီးဖြစ်ပြီးနှစ်ဖက်ပြန်လည်လေးစားမှုနှင့်၎င်းတို့အားအကြိမ်ကြိမ်ပြန်လည်လွှဲပြောင်းပေးရခါအကြိမ်ကြိမ်တရိပ်ပေးခဲ့ပြီးဖြစ်တယ်လို့ဆိုထားပါတယ်ယခုတစ်ကြိမ်ဟာအာရခရေပိုင်နဲ့အတွင်းသူအစုလိုက်ပြုံလိုက်ပြောင်းကျကျူးကျော်ဝင်ရောက်ငါးခိုးဖမ်းရုံသာမကကမ်းခြေလုံခြုံရေးတာဝန်ထမ်းဆောင်နေသူများကိုပါတပ်ဖြတ်၍လက်နက်လူယူခြင်းဟာအကြမ်းဖက်သောလုပ်ရပ်မျိုးဖြစ်ပြီးအရခတတော်အနေနဲ့ထိထိရောက်ရောက်ကင်တွေလှုပ်ဆောင်သွားမယ်လို့တရင်ထုတ်ပြန်ထားပါရယ်ခင်ဗျာပါကန်ဤညောင်ပင်ကုန်းတိုက်ပွဲမှာစစ်တပ်ဘက်မှထိခိုက်သေးဆုံးမှုများပြပြီးတုံမဲများဖမ်းဆီးရမိခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။စက်တင်ဘာလ10ရက်နေ့မှာညောင်ပင်ကုန်းရက်ွက်အနီးသို့စစ်ကြောင်းထိုးဝင်ရောက်လာတဲ့စစ်ကော်မရှင်တပ်ကို KIA နဲ့ကချင်ပြည်သူ့ကာကွယ်ရေးတပ် KPDF ပူးပေါင်းတပ်ဖွဲ့များကမနက်ပိုင်းနဲ့ညနေပိုင်းတို့မှာပြင်းထန်စွာတိုက်ခိုက်ခဲ့ကြကြောင်းတဲ့ရင်ရရှိပါရစေ။တိုက်ပွဲများအတွင်းစစ်ကော်မရှင်ဘက်မှထိခိုက်သေးဆုံးမှုများပြခဲ့ပြီးစစ်တုံးဘက်များကိုလက်နက်များနဲ့အတူဖမ်းဆီးရမိခဲ့ကြောင်း KIA စီးရေးတဲ့ရင်ရင်းမြစ်များမှသိရှိရပါစစ်ကြောင်းများကိုဦးစီးနေသူများမှာတက်မကုံတက်မှုဘုံမှုကျုပ်ကောင်းမင်းထွန်းနဲ့မိုးကောင်းမျိုးခြေဆိုင်တက်မဟာသုံးတက်မှုဘုံမှုကျုပ်ဇော်လင်းတို့ဖြစ်တယ်လို့သိရှိရပါတယ်။လွန်ခဲ့တဲ့3လအတွင်းစစ်ကော်မရှင်ကလေကြောင်းတိုက်ခိုက်မှု15ကြိမ်ထက်မနည်းပြုလုပ်ခဲ့ပြီး၎င်းတို့ရဲ့ပြစ်ခတ်တပ်ဖြတ်မှုများကြောင့်အရက်သား85ဦးထက်မနည်းသေဆုံးခဲ့ကာ250ကျော်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ဖားကန်မြို့နောက်ချမ်းရှိကျေးရွာ73ရွာမှာပြည်သူ1000ကျော်ဟာတိုက်ပွဲများကြောင့်စစ်ပေးရှောင်နေရပြီးစားဝတ်နေရေးအခက်အခဲများရင်ဆိုင်နေရတယ်လို့သိရှိရပါတယ်ခင်ဗျာ။ ဆက်လက်ပြီးထမင်းမဆရွာကိုစစ်ကြောင်းထိုးလာတဲ့စစ်ကော်မရှင်တနေ KNL KNDO တော်လှန်ရေးပူးပေါင်းတပ်များတိုက်ပွဲဖြစ်ပွားခဲ့တဲ့တရင်ကိုတင်ပြပေးခြင်းပါတယ်။တနင်္သာရီတိုင်းပလောမြို့နယ်ထမင်းမဆရွာကိုစစ်ကြောင်းထိုးလာတဲ့စစ်ကော်မရှင်တနေ KNL KNDO ဦးဆောင်တဲ့တော်လှန်ရေးပူးပေါင်းတပ်များတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU မြိတ်တဝဲခရိုင်ကတရင်ထုတ်ပြန်ထားပါတယ်။ဒီကနေ့စက်တင်ဘာလ10ရက်နေ့မနေ့ပိုင်းက KNL KNDO ဦးဆောင်တဲ့တော်လှန်ရေးပူးပေါင်းတပ်များသိမ်းပိုက်ထားတဲ့ထမင်းမဆကြေးရွာကစစ်ကော်မရှင်တပ်ကံကိုပြန်လည်ထိန်းချုပ်နိုင်ရေးစစ်ကောင်စီတပ်ဖွဲ့ကစစ်ကြောင်းပြန်ထိုးလာတာလို့ဆိုပါတယ်။၎င်းစစ်ကြောင်းဟာစက်တင်ဘာလ9ရက်နေ့နဲ့10ရက်နေ့တို့မှာ KNL တပ်မဟာလေးလောက်ခံ KNL နဲ့ KNDO တရင်များရဲ့ဦးဆောင်မှုအောက်ကနေတော်လှန်ရေးပူးပေါင်းတပ်များနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU မြေတဝဲခိုင်ကသတင်းထုတ်ပြန်ထားပါတယ်။အဆိုပါတိုက်ပွဲများတွင်စစ်ကော်မရှင်တပ်ဘက်ကပြည်သူစစ်များပါဝင်15ဦးထက်မနည်းထိခိုက်သေးဆုံးခဲ့ပြီးစက်တင်ဘာလ10ရက်နေ့မှာစစ်ကြောင်းနောက်ပြန်ဆုတ်သွားခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီနန်းဆောင်ပူရွာတဲ့တိုက်ပွဲမှာအိန္ဒိယနိုင်ငံသားကတဲ့တပုံပါဝင်73ပန်း9ဦးကိုဖမ်းဆီးရမိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းကလေးမြို့နယ်နန်းဆောင်ပူရွာတဲ့တိုက်ပွဲမှာအိန္ဒိယနိုင်ငံမှာကတဲ့တပုံပါဝင်73ပန်း9ဦးဖမ်းဆီးရမိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်အမတ်တစ်စစ်ဒေသကနေထုတ်ပြန်ထားပါတယ်။နန်းဆောင်ပူရွာကိုထိုးစစ်ဆင်လာတဲ့စစ်ကော်မရှင်စစ်ကြောင်းကိုစက်တင်ဘာလ2ရက်နေ့ကတိုက်ခိုက်ခဲ့ရာအိန္ဒိယနိုင်ငံသားကတဲ့တပုံပါဝင်3ပန်း9ဦးအလောင်း4လောင်းနဲ့လက်နက်5လက်တို့ကိုပါတင်စီရမိခဲ့တယ်လို့သိရှိရပါတယ်၎င်းစစ်ကြောင်းကိုစစ်ကော်မရှင်ရဲ့ဒါကာစာကလေးလက်အောက်ခံတတက30မှာဗိုလ်မှူးရဲမျိုးမင်းဗိုလ်ကြီးပြည်ဖြူအောင်နဲ့ဗိုလ်ကြီးနိုင်ဝင်းစိုးတို့ကဦးစီးကခမရ361 362 363စတရ6ခလာရ89 229 SNE တို့အပြင်အိန္ဒိယနိုင်ငံသားကတဲ ULFA နဲ့နာဂောင် NSCN တပုံဖွဲ့တွေကအင်အား130ခန်းနဲ့ထိုးစစ်ဆင်လာတာလို့ဆိုပါတယ်။၎င်းစစ်ကြောင်းကိုကလေးခိုင်ကုတ်ကဲရေးမှုဦးစီးတဲ့ကလေးခိုင်အမှတ်134တရင်အထူးလှုပ်ရှား56တရင်ကလေးမြို့နယ်ပကဖာကလေးဝမြို့နယ်ပကဖာမင်းကင်းမြို့နယ်ပကဖာကလေးခိုင်ထူးစစ်ကြောင်းကလေးမြို့နယ်ပလာဖာနဲ့ဇိုလန် PDF ပူးပေါင်းဖွဲ့ကတံပြန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့သိရှိရပါတယ်။တိုက်ပွဲတွင် MA1 3လက် MA3 တလက် MA11 တလက် 7.62G 289တောင်း 5.56G 89တောင်း RPG ဘုံးတီတလုံး RPG ပို့ရန်3ခုနေမိုင်း12ခုမိုင်း80တလုံး GA မျိုးစုံ19ခုနဲ့မူရည်စေးအမျိုးအစား3မျိုးကိုတင်စီရမိခဲ့တယ်လို့သိရှိရပါတယ်။စစ်ကော်မရှင်တပ်ဟာကလေးခိုင်တွင်ပြီးခဲ့တဲ့ဩဂုတ်လကနေစတင်ပြီးအိန္ဒိယအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့ကတဲ ULFA နဲ့နာဂ NSCN တပုံးဖွဲ့များကိုတိုက်ပွဲများမှာစတင်အသုံးပြုခဲ့တာဖြစ်တယ်လို့အမတ်တေစစ်တေသားကအသိပေးထားပါတယ်ခင်ဗျာ။ဒီခုတခါတပိတ်ချင်းရဲ့မရိယာမြို့နယ်မှာစစ်ကော်မရှင်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူ၅ဦးသေဆုံးခဲ့ပြီး၉ဦးဒဏ်ရာရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။မန္တလေးတိုင်းတပိတ်ချင်းရဲ့မရိယာမြို့နယ်တို့မှာစစ်ကော်မရှင်တပ်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာအရဲသားပြည်သူ၅ဦးသေဆုံးခဲ့ပြီး၉ဦးဒဏ်ရာရရှိခဲ့တယ်လို့ MTY PDF နဲ့ Voices Mandalay ကသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ17ရက်နေ့ညနေ 3:15 မိနစ်အချိန်ခန့်မှာတပိတ်ချင်းမြို့နယ်ကဘာနီကျေးရွာကိုစစ်ကော်မရှင်တပ်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာပြည်သူ၃ဦးသေဆုံးခဲ့ပြီး၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ MTY PDF ကဆိုပါတယ်။ဒါ့အပြင်ညနေ 9:00 ခွဲအချိန်ခန့်မှာစစ်ကော်မရှင်တပ်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးဟာတပိတ်ချင်းမြို့နယ်ဇေယျကွင်းကျေးရွာရှိလူနေရပ်ကွက်အတွင်းတပ်ရောက်ပောက်ကွဲခဲ့ပြီးကျေးရွာနေပြည်သူနှုထိမှန်တည်ဆုံးခဲ့တယ်လို့သိရှိရပါတယ်။အလားတူမရယာမြို့နယ်ရှေ့ချမ်းရှားစေးချက်လီကျေးရွာကိုစက်တင်ဘာလ10ရက်နေ့ညနေ 10:49 မိနစ်အချိန်ခန့်မှာစစ်ကော်မရှင်တပ်ကလေကြောင်းတိုက်ခိုက်ခဲ့တယ်လို့ Voice of Mandalay ကသတင်းထုတ်ပြန်ထားပါတယ်။၎င်းလေကြောင်းတိုက်ခိုက်မှုတွင်အရဲသားပြည်သူ၅ဦးထိခိုက်ဒဏ်ရာမဆိုးရင်ရရရှိခဲ့ကာနွား9ကောင်ဝက်တကောင်နဲ့ကြောင်တကောင်တည်ဆုံးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဝက်လက်မြို့နယ်ရှိချမ်းနယ်သခိုင်းမြို့နယ်မြောက်ချမ်းရှိကျေးရွာများမှာစစ်အုပ်စုကနေအိမ်များကိုမိရှို့ဖျက်ဆီးခြင်းရန်တမ်းပစ်ခတ်ခြင်းနဲ့အရဲသားပြည်သူတို့ကိုရက်စက်စွာတပ်ဖြတ်ခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါရစေ။စက်တင်ဘာလ17ရက်နေ့မှာဝက်လက်မြို့နယ်ရှိချမ်းတက်ရွာအောက်ရွာနဲ့အထက်ရွာတို့စစ်ကော်မရှင်တပ်ဖွဲ့ဝင်များထပ်မံဝင်ရောက်လာပြီးအုံနောက်ချုပ်ရင်သူအမျိုးသားတူကိုနှင်ပတ်နှိပ်စက်ခဲ့ပြီးတပ်ဖြတ်ခဲ့က၎င်းရဲ့ရုပ်လောင်းကိုမြစ်ထဲသို့ပစ်ချခဲ့ကြောင်း The Voice of Wetland မီဒီယာမှအသိပေးထုတ်ပြန်ထားပါရစေ။ထို့နေ့မှာပဲနေ့လယ် ည့်တနင်္လာ29မိနစ်အချိန်၌စိတ်ပန်းကုန်းအနောက်ဘက်မှသင်္ဘောများနှင့်ဆုံဆင်းလာသည့်စစ်ကော်မရှင်တပ်ဖွဲ့ဝင်များဟာအေးကျွန်းရွာနှင့်ဗဒမားကျွန်းရွာများကိုဝင်ရောက်ကာရန်တမ်းပစ်ခတ်မှုများပြုလုပ်ခဲ့တယ်လို့သိရှိရပါသည်။ဒါအပြင်စက်တင်ဘာလ17ရက်နေ့ညနေ 6:15 မိနစ်အချိန်ခန့်မှာသခိုင်းမြို့နယ်မြောက်ချမ်းတလိုင်းရွာသို့စစ်ကော်မရှင်တပ်ဖွဲ့ဝင်များဝင်ရောက်မိရှို့ဖျက်ဆီးခဲ့ပြီး၎င်းတို့ရဲ့ရွှေပြေးအင်အားအချို့ဟာရွာတောင်ဘက်မကြီးပင်ဤသို့ရောက်ရှိနေတယ်လို့ဖော်ပြထားပါသည်။စက်တင်ဘာလ10ရက်နေ့မှာလည်းဝက်လဲမြို့နယ်အရှိတောင်ချမ်းတက်ရွာထက်ရွာရှိအင်ဂျင်90ခန်းနေအမှတ်3ခရိုင်ချင်းဆက်လမ်းမပေါ်ရှိပြည်သူပိုင်နေများကိုညနေ 9:53 မိနစ်အချိန်ခန့်မှာတကြိမ်တက်ရွာအောက်ရွာရှိနေများကိုည9:00ခန့်မှာတကြိမ်ထပ်မံမိရှို့ဖျက်ဆီးခဲ့တယ်လို့အသိပေးထားပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စည်ရေးသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းထောက်ထားရှင်နေပရေဖို့တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ပါပါ
Radio NUG မှာဆက်လက်အ tan လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့မင်းယူမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။ Radio NUG တော်တော်ရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်ရင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီအစည်းအဝေးပြည်ထောင်စုဝန်ကြီးချုပ်ဦးဆောင်ကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရဂျာကာလာဒေသနာရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီအစည်းအဝေးအမှတ်စဉ်32မြင်းဆောင်2025ကိုစက်တင်ဘာလ17ရက်နေ့မနက်10နာရီချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေးတွင်ဂျာကာလာဒေသနာရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တပ်မှအဖွင့်မှစကားပြောကြားခဲ့ကြောင်းသတင်းရရှိပါသည်။ဆက်လက်ပြီးတက်ရောက်လာကြသောဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီအဖွဲ့ဝင်များမှ31မြင်းဆောင်2025တွင်ချမှတ်ထားသောရှေ့လုပ်ငန်းစဉ်များနှင့်ပတ်သက်၍ပြည်စည်းမှုအခြေအနေများနှင့်ဆက်လက်ဆောင်ရွက်ရန်ကြံရှိနေသည့်လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာသောဝန်ကြီးဌာန၏တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်များကိုအကျယ်တဝင့်ဆွေးနွေးခဲ့တယ်လို့သိရပါတယ်။အဆိုပါအစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တပ်မှဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများမြေရန်အတွင်းဝန်များတွဲဘက်မြေရန်အတွင်းဝန်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပြီးနေ့လယ်2နာရီ45မိနစ်အချိန်တွင်အောင်မြင်စွာရပ်နားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စစ်တပ်၏ထိုးစစ်ကိုချိန်မောင်းရန်နေမြေအချို့ဆွန့်လွတ်ရနိုင်ဟု NUG ကာကွယ်ရေးဝန်ကြီးဦးရင်မွန်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်အကြမ်းဖက်စစ်တပ်၏ထိုးစစ်များကိုထိထိရောက်ရောက်ချိန်မောင်းနိုင်ရေးအတွက်နေမြေအချို့ကိုဆွန့်လွတ်ရနိုင်သည်ဟုမြူဒန်ညညွေအစိုးရ NUG ၏ကာကွယ်ရေးဝန်ကြီးဦးရီမွန်က PVTV နှင့်တွေ့ဆုံမေးမြန်းခန်းတွင်ပြောကြားခဲ့ပါသည်။ဦးရီမွန်ကအိန္ဒိချင်းအာနာရှင်နိုင်ငံအချို့၏ထောက်ခံမှုကြောင့်စစ်ကောင်စီသည်စိတ်ဓာတ်စစ်ဆင်ရေးများဖြင့်ထိုးစစ်များဆင်နွှဲလာကြောင်းတော်လိုင်းအင်အားစုများအနေဖြင့်ရန်သူ၏ထိုးစစ်ကိုချိန်မုံရန်နေမြေအချို့ဆွန့်လွတ်ရကောင်းတော်လဲစစ်မျက်နှာအလိုက်ထိထိရောက်ရောက်ချိန်မုံနိုင်ရေးအတွက်စူးစမ်းနေကြောင်းဆိုထားပါတယ်။လက်တလောအရေးကြီးတဲ့တော်လိုင်းအဖွဲ့အစည်းဖြစ်တဲ့ TNLA ဆိုရင်ဒါနောင်ချိုကိုလက်လွတ်ခဲ့ရတယ်။မန္တလေးဒေသပြည်သူ့ကာကွယ်တပ်ဖွဲ့တွေလည်းတပိတ်ချင်းကိုလက်လွတ်ခဲ့ရတာရှိပါတယ်။ဒါပေမဲ့အခုချိန်ကဒါခံစစ်တွေတိုက်ဖို့တင့်တော်တဲ့အချိန်မဟုတ်ဘူးဗျ။အဲ့ဒီအတွက်မြို့ရင်းကကုတ်တက်တွေမြို့ပြင်ပြန်ထွက်ပေးတဲ့သဘောပါပဲ။အခုဆိုရင်ဒါလှုပ်ရှားစစ်နဲ့ရန်သူကိုပြန်ထိုးနေတဲ့အချိန်လို့ကျွန်တော်တို့ပြောကြင်ပါတယ်လို့ဝန်ကြီးကဆိုထားပါတယ်။၎င်းကလက်နက်ခဲယမ်းရရှိရေးတွင်ပြည်တွင်းရေးသို့ဝင်ရောက်ဆွတ်ဖက်နေသည့်နိုင်ငံကြီးတစ်ခု၏ဖိအားပေးမှုကြောင့်အခက်အခဲများရှိနေတော်လဲ။တော်လိုင်းတပ်များအနေဖြင့်လက်နက်များကိုစုဆောင်းထုတ်လုပ်နိုင်မှုနှင့်ရန်သူ၏လက်နက်များကိုတင်ဆက်အသုံးပြုနိုင်မှုတိုးတက်လာသည်ကိုအရေးကြီးသောအောင်မြင်မှုအဖြစ်အသိပေးထားပါတယ်။ကျွန်တော်တို့ဆက်ပြီးတော့တိုက်နိုင်ပါလိမ့်မယ်လို့ပြောကြားခဲ့ပါတယ်။ထို့အပြင်စစ်ကော်မရှင်၏အထူးရောင်ရွေးကောက်ပွဲကိုလုံးဝလက်မခံဘဲစစ်ရေးနိုင်ငံရေးနှင့်လူမှုနီလန်းများဖြင့်ဆန့်ကျင်တိုက်ဖြတ်သွားမယ်လို့အခိုင်အမာပြောကြားခဲ့ပြီးအကြမ်းဖက်စစ်တပ်သည်၎င်း၏အမကန်နိုင်ငံရေးပါတီကိုအာဏာလွှဲပြောင်းပြီးတရားဝင်မှုရှာဖွေရန်ကြိုးပမ်းနေတော်လဲထိုရွေးကောက်ပွဲသည်တရားမျှတမှုမရှိသည့်အပြင်နိုင်ငံတကာမှလက်ခံမှာမဟုတ်ကြောင်းထောက်ပြထားပါသည်ပြည်သူများကတော့ဒီအကြမ်းဖက်ဆဲအုပ်စုရဲ့တရားမဝင်ရွေးကောက်ပွဲဒါကိုပြက်ပြက်သားသားဆန့်ကျင်ကြလိမ့်မယ်ဆိုတာသိကြပါတယ်လို့၎င်းကပြောကြားခဲ့ပါတယ်။ဦးရီမွန်ကတော်လိုင်းအင်အားစုများအနေဖြင့်စူးစီးညီညွတ်မှုဖြင့်ပြုပြင်ပြောင်းလဲရေးများလှုပ်ဆောင်ရန်လိုအပ်ကြောင်းလည်းအလေးထားပြောကြားခဲ့ပါတယ်။တကယ်တော့ဒီအချိန်ကဆဲအုပ်စုအနေနဲ့သူကောင်းပြန်ထောင်နိုင်ဖို့ကြိုးစားနေတဲ့အချိန်ပဲ။အဲ့ဒီအချိန်မှာ ကျွန်တော်တို့အချင်းချင်းတယောက်ကိုတယောက်လက်ညှိုးထိုးပစ်တင်ဝေဖန်နေရမယ့်အချိန်တော့မဟုတ်ဘူးကျွန်တော်တို့ရဲ့အားသာချက်တွေပို့ပြီးတော့အားကောင်းအောင်အားနည်းချက်တွေကိုလည်းလိုအပ်တယ်လို့ဖြည့်ဆည်းနိုင်အောင်ကျွန်တော်တို့အားလုံးအတူတကွဝိုင်းယုံကြားရမယ့်အချိန်လို့တော့ကျွန်တော်တို့ဒီလိုကြည့်ပါတယ်လို့ပြည်ထောင်စုဝန်ကြီးဥယျာဉ်မောင်ကတိုက်တွန်းခဲ့ပါတယ်ခင်ဗျာဆလဘီ89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံပိတ်ပွဲနဲ့80ကြိမ်မြောက်ထွေထွေညီလာခံဖွင့်ပွဲကိုတမ်မကြီးဥကြုံမှုထုံးနှင့်အဖွဲ့တက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်။ညူယောင်မြို့ရှိကုလသမဂ္ဂဌာနချုပ်တွင်ကျင်းပပြုလုပ်သော89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံ 79UNGAE ပိတ်ပွဲအခမ်းအနားကို2025ခုနှစ်စက်တင်ဘာလ9ရက်နေ့နနက်7နာရီတွင်ကျင်းပခဲ့ပြီးနောက်80ကြိမ်မြောက်ထွေထွေညီလာခံ 80UNGAE ပထမအကြိမ်မျက်နှာစုံညီအစည်းအဝေးနှင့်ဖွင့်ပွဲအခမ်းအနားကိုထိုနှစ်မွန်လွဲ3နာရီတွင်မှာပဲဆက်လက်ကျင်းပခဲ့ကြောင်းသတင်းရရှိပါတယ်။အဆိုပါအစည်းအဝေးများသို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမတ်ကြီးဦးကျော်မိုးထွန်းဦးဆောင်သည့်မြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တယ်လို့သိရပါတယ်။89ကြိမ်မြောက်ညီလာခံပိတ်ပွဲတွင်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကညီလာခံသဘာပတိ HE မစ္စတာပိုင်လီမွန်နီယန်၏တာဝန်ထမ်းဆောင်မှုအတွင်ကမ္ဘာစိန်ခေါ်မှုများကိုထိထိရောက်ရောက်ကင်တွဲဖြေရှင်းခဲ့သည့်အတွက်ဂုဏ်ပြုချီးမွမ်းခဲ့ပြီးHE Mr. Palimonian ကလည်း Pet for the Future အတည်ပြုမှုအပါအဝင်ငြိမ်းချမ်းရေး၊လုံခြုံရေး၊လူအခွင့်အရေးနှင့်ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်၎င်း၏ဦးဆောင်မှုများကိုပြန်လည်သုံးသပ်ပြီးပံ့ပိုးကူညီသူများအားကျေးဇူးတင်စကားပြောကြားခဲ့တယ်လို့သိရပါတယ်။ထို့နောက်80ကြိမ်မြောက်ညီလာခံသဘာပတိအဖြစ်ရွေးချယ်ခံရသူဂျာမနီနိုင်ငံနိုင်ငံသားဝန်ကြီးဟောင်း HE Mix Analia Bebo ကကျန်းသစ္စာကြိမ်ဆိုးကညီလာခံ၏တင်ကေတဂါဗယ်ကိုလွှဲပြောင်းလက်ခံခဲ့ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့သည်89ကြိမ်မြောက်ညီလာခံကာလအတွင်2024ခုနှစ်အောက်တိုဘာမှဒီဇင်ဘာလအထိပင်မအစည်းအဝေးများနှင့်ကော်မတီ6ခု၏အစည်းအဝေးများတွင်မိန့်ခွန်းပေါင်း60ခန့်ပြောကြားခဲ့ပြီး2025ခုနှစ်ဇန်နဝါရီမှစက်တင်ဘာ9ရက်နေ့အထိဒုတိယအပိုင်းကာလတွင်လည်းမျက်နှာစုံညီအစည်းအဝေးများတွင်မိန့်ခွန်းများပြောကြားခဲ့ပါသည်။ထို့အပြင်လူညုံရေးကောင်စီ၊စီးပွားရေးနှင့်လူမှုရေးကောင်စီဖွံ့ဖြိုးတိုးတက်မှုကလေးသူငယ်ရေးရာနှင့်မျိုးသမီးရေးရာဆိုင်ရာအစည်းအဝေးများတွင်လည်းပါဝင်တက်ရောက်ခဲ့တယ်လို့သိရပါတယ်။မိန့်ခွန်းများတွင်မြန်မာနိုင်ငံ၏လက်ရှိအခြေအနေ၊စစ်အုပ်စု၏လူ့အခွင့်အရေးချိုးဖောက်မှုများ၊ရက်စက်စွာအကြမ်းဖက်တိုက်ခိုက်မှုများနှင့် Federal Democracy ပြည်ထောင်စုထူထောင်ရေးအတွက်ပြည်သူများ၏ကြိုးပမ်းမှုများကိုထည့်သွင်းဖော်ပြခဲ့ပါတယ်။80ကြိမ်မြောက်ညီလာခံဖွံ့ဖြိုးတွင် HE Miss Analia Bagbo က Better Together80 years and more for peace, development and human rights မျှော်မှန်းရည်မှန်းချက်ဖြင့်ဦးစားပေးဆောင်ရွက်မည်ဖြစ်ကြောင်းကုလသမဂ္ဂ၏80နှစ်ပြည့်အထိမ်းအမှတ်နှင့်အတူငြိမ်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးနှင့်လူ့အခွင့်အရေးများအတွက်ဖွဲ့ဝင်နိုင်ငံများ၏ပူးပေါင်းဆောင်ရွက်မှုကိုအားကောင်းလာစေရန်ကြိုးပမ်းမည်ဖြစ်ကြောင်းအလေးထားပြောကြားခဲ့ပါသည်။ညီလာခံတွင်အဖွဲ့ဝင်၉နိုင်ငံပါဝင်သည့် Presidential Committee ကို Andorra, Botswana, တရုတ်, Dominican သမ္မတနိုင်ငံ, Malaysia, Russia,စီနီဂိုထရီနီဒက်တူဘာဂိုနှင့်အမေရိကန်ပြည်ထောင်စုတို့ဖြင့်ဖွဲ့စည်းခန့်အပ်ခဲ့ပါသည်ထို့အပြင်ထိုင်းကုန်းနေရာချထားမှုကိုနီဂျယ်နိုင်ငံဖြင့်စတင်ပြီးအင်္ဂလိပ်အခရာစင်အလိုက်ချထားမည်ဖြစ်ကြောင်းကုလသမဂ္ဂဆုံးဖြတ်ချက်အရဖော်ပြခဲ့ပါသည်ခင်ဗျာဆလဘီလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနနှင့်တိုင်းငါတိုင်းမှလူ့အခွင့်အရေးတာဝန်ခံများ22ကြိမ်မြောက်တွေ့ဆုံမှုပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနနဲ့စကိုင်းမကွေးမန္တလေးပဲခူးနှင့်တနင်္သာရီတိုင်းစတဲ့တိုင်းဒေသကြီး၅ခုကလူ့အခွင့်အရေးတာဝန်ခံတွေရဲ့22ကြိမ်မြောက်တွေ့ဆုံမှုကိုစက်တင်ဘာလပထမပတ်ထဲတွင်ပြုလုပ်ခဲ့ကြောင်းလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်တွေ့ဆုံမှုအတွင်မြေပြင်လူ့အခွင့်အရေးတာဝန်ခံများကမြေပြင်မှာကောက်ယူထားတဲ့အချက်လက်တွေနဲ့အွန်လိုင်းမော်နီတာရင်းကကောက်ယူထားရှိမှုအခြေအနေတွေကိုတိုင်းအလိုက်ရှင်းလင်းတင်ပြခြင်းများပြုလုပ်ခဲ့ကြတယ်လို့ဖော်ပြထားပါတယ်ထို့နောက်ဝန်ကြီးဌာနဘက်ကပြီးခဲ့တဲ့လများဤရေးရာတာဝန်ခံတွေတင်ပြထားချက်အပေါ်ဆောင်ရွက်ထားရှိမှုများကိုပြန်လည်ရှင်းလင်းခြင်းတွေပြုလုပ်ခဲ့တယ်လို့သိရပါတယ်။ယခုတစ်ကြိမ်တွေ့ဆုံမှုတွင်ရေးရာတာဝန်ခံများကမြေပြင်မှာလူ့အခွင့်အရေးအသိပညာပေးမှုများပုံမလုံဆောင်လိုတဲ့အတွက်လူ့အခွင့်အရေးဆိုင်ရာနီးပြ TOD တင်နန်းတွေကိုတောင်းဆိုခဲ့တယ်လို့ဆိုထားပါတယ်။လူ့အခွင့်အရေးဆိုင်ရာတာဝန်ခံများသည်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များဖြစ်တဲ့အခြားသက်ဆိုင်ရာတာဝန်ခံများနဲ့ပူးပေါင်းချိတ်ဆက်ပြီးလူ့အခွင့်အရေးချိုးဖောက်မှုများကိုစုဆောင်းမှတ်တမ်းတင်ခြင်းလူ့အခွင့်အရေးချိုးဖောက်ခံရသူများကိုချိတ်ဆက်ပြီးဖြည့်ရှင်းနိုင်တဲ့နည်းလမ်းများကိုရှာဖွေခြင်းနဲ့လူ့အခွင့်အရေးပညာပေးလုပ်ငန်းများကိုဆောင်ရွက်ခြင်းများဆောင်ရွက်လျက်ရှိပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်အိမ်သုံးလျက်စစ်ပစ္စည်းမော်တာနှင့်အဝိရှော်ဆက်ပြုပြင်တင်တန်းစင်ပွဲပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ပ ပြည်သူပန်းနိုင်ပေါင်းစည်းလန်းအတံမွေးတင်တန်းဌာနဤအိမ်သုံးလျက်စစ်ပစ္စည်းမော်တာနှင့်အဝတ်လျှော်စက်ပြုပြင်တင်တန်းအမှတ်စဉ်1တင်တန်းစင်းပွဲကိုစက်တင်ဘာလ2ရက်နေ့ကပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ပါသည်။အဆိုပါတင်တန်းတွင်အိမ်သုံးလျက်စစ်ပစ္စည်းအမျိုးမျိုးနှင့်မော်တာအဝတ်လျှော်စက်များစစ်ဆေးပြုပြင်ခြင်းကို6ပတ်တာစာရိတ်လက်တွေ့တင်ကြားပေးခဲ့တယ်လို့ဖော်ပြထားပါသည်။ထိုတင်တန်းကို CDM စစ်သားရဲသား CDM အရက်ဖတ်နှင့်တက်ကြွလှုပ်ရှားသူ17ယောက်တက်ရောက်ခဲ့ပြီး9ဦးတင်တန်းဆင်းအောင်မြင်ခဲ့တယ်လို့သိရပါတယ်။တော်လန်ရေးတွင်ကြာရအခန်းကဏ္ဍမှအားဖြည့်ပါဝင်ခဲ့ကြသည့် CDM များနှင့်တက်ကြွလှုပ်ရှားသူများ၏ဘဝဆက်လက်ရှင်သန်ရည်ရွယ်တိုးတက်ရေးတို့အတွက်တရောင်းတနေရာမှအားဖြည့်ပေးသည့်အနေဖြင့်အဆိုပါတင်တန်းကိုစီစဉ်ဆောင်ရွက်ပေးခဲ့ခြင်းဖြစ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell နဲ့ဗဒဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအညီကြီးမှဆက်လက်အသံမြှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော်လန်ရေးတေးဂီတာမှာတော့ GO21 ရေးသားထားတဲ့အောင်ပွဲတေးလို့အမည်ရတဲ့တော်လန်ရေးတေးဂီတာကိုနားဆင်ရမှာဖြစ်ပါတယ်။ဒါအောင်ကတီးဆိုထားတာဖြစ်ပါတယ်ရှင်။Radio NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်လေးနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရူလာတန်နာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်တာလီဇောပါRadio NUG တပည့်တော်တတော်တွေကိုရခိုင်ဘာသာနဲ့တောင်စာပီလာဖို့ပြိုင်ပါရယ်အကျယ်ရူလာတင်တာပါရခိုင်တက်တော်ကပူရှုပ်ထွေးမဲ့နေနော်တွီးဆုံခါရီလို့ဒေါ်အောင်ဆန်းစုကြည်ဤသားဖရိုက်တေလို့ပရော့ရီတတော်ကိုပနာမတောင်စာပီပါမယ်ရခိုင်တက်တော်ကစိုင်းဦးစီရှုပ်ဖရိုက်တေပူရှုပ်ထွေးမဲ့နေနော်အွန်လိုင်းကနေပြီးကတွီးဆုံခါရီ ground ကိုလူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ဤသားဖရိုက်တေလို့ကိုထိန်လောက်ခေါ် Ken Aries က September လခရာရနေ့မှာထုတ်ဖော်ပရိုဆိုလိုက်ပါရယ် Federal Myanmar Bay တော့ညီခိုင်မာရေအာအလုခေါင်းဆောင်ပြပိကေကမ်အရစ်ကသူဤလူမှုကွန်ရစာမျက်နှာကနေပိကေအသိပိလာစောဖရိုက်ပါရေစာနင်းကတွေးရေဆိုစောကိုအတိအကျပရမထကလေးမကရာခေါင်ကမှအွန်လိုင်းကနေပိကေတွေးဆောင်ခါဆိုလို့နားလေရပါရေပြောင်းတွေးဆောင်ရမှာဘိုးရှုခရီးထွေးမဲ့နိုင်ကမင်းမဲကိုအထူးလေးစားဂရောင်းမင်းမဲကျဲမာရေကိုစိုးရင်ဂရောင်းပရပါရေမင်းမဲနော်နိုင်ငံရေးအကြောင်းသားတိကိုမလွှဲပြပေးယွန်ဂရေဆိုင်ရှာရရေငွေရှယ်ရေကိုမတင်ဆောင်နိုင်လို့ခခိုင်မမာပရခရေ လို့ Camp Aries ကဆိုပါရယ်သူအနေနဲ့လေကိုထွန်းမြဲနိုင်တော့သူတက်ဖွေးတီအရှင်တို့အတော်မှာရရှိခရီအောင်မရောမှုတီကိုကကောင်းရှိကျူးဂုံ Blooming Ground Broker ရလို့လေ Camp Aries E လူမှုကွန်ရောစာများနာမှာဖော်ပြထားပါရယ်ဟိုလျှောက်ထွန်းမြဲနိုင်ပါကနေပြီးရခိုင်ပြည်သူတီကုံတွင်းနေရရပတိပခါတိနောက်စိုက်ဖိရှောင်းနေရအရှင်မှာ Rosaira ရခါခေတီကိုပိုပြီးကသိရှိနာလေခါပြီးကသူတို့ဤ Grand Grand ခဲနိုင်ရဆွေးရှိသိခဲမှုတီစောမြန်မာနိုင်ငံအနှံ့မှာအတူတကွာလာတွေးလုံးဆောင်မှုကကောက်လိုအဲရီဆိုသောတတိပိနေရလို့မြန်မာရီလို့လေးမဲရှာပြထားပါရီဒေတွီးဆုံမုံကနေပြီးကသူတို့နှစ်ဦးယုံကြရာရီမဲဆွေတီအနေနှောင်းရှိဖို့တဦးကိုတဦးပန်ဖို့ကူညီဖို့လူတိုင်းဂုံတိုက်ခါရှိ၍ရင်းရှင်းစွာနေထိုင်နိုင်ဖို့ Federal Democracy မြန်မာနိုင်ငံဖရိုင်လာအောင်စားလာပြီးကကရိုပင်လာဖို့တဖို့တူခါခဲ့တယ်လို့ဒေါ်အောင်ဆန်းစုကြည်ဤသားဖရိုက်တယ်လို့ကိုထိန်လော့ခေါ် Camp Aries Star အတိပိထုတ်ပြန်ထားပါရီစားလာပြီးကညီညွတ်ဖို့နာလာတွဲညီညီလောက်ခဲ့ဖို့အရှင်တန်ပြဲလို့ပရီတောင်စုဝင်ကြီးဦးထောင်လောင်းအောင်တိုက်တွဲတဲ့တောင်းကိုတောင်းစားပြပါမယ်ညီညွတ်ဖို့နာလာတွဲညီညီလောက်ဆောင်ခဲ့ဖို့အရှင်တန်ပြဲလို့စားသွေရီတောင်းအရှာအလာနာနိုင်ပညာဝင်ကြီးဌာနပရီတောင်စုဝင်ကြီးဦးထောင်လောင်းအောင်ကစက်တင်ဘာလ9ရက်မှာတိုက်တွင်းလိုက်ပါရီဖိဆိုရီမရီရှယ်ရီစကလုံးစောတွန်တွန်သုံးနေကြရလူတီကအသားရှိုက်စရလူထူးကောင်းဆောင်ကိုလွှဲမပီးသူတို့ is scam election ကိုတော့ခါစားပိုင်ပေါင်းလူထူးကသဘောမတူသည့် price စားပြီးကနန်တာရှာနေရလူတီဒီအချိန်မှာညီညွဲကဲပါလို့ပရာဆာလွေတလောက်လာတွေးညီညွဲဖို့ခါခဲနေဖို့တိတ်ဆိုကေ free anagan မှာပို့ပြီးကခါခဲကရင်တန်လာနိုင်ပါရီယွန်တော်နောအဲတာတီကိုဖေဖရီကညီညွဲဖို့နောလာတွေးညီညီလောက်ကဲဖို့အရှင်တန်ပြဲ tolerate အောင်အားစုတိဆိုလေရှိရီအောင်အားထားနောက်ထပ်ပြီးကပုံမအောင်အကောက်လာအောင်ဘာပေါင်းစုံနင်ရာပေါင်းစုံအရောင်းမိုက်ပေါင်းစုံ resources ပုံမပါဝင်လာအောင်စီရုံအားဖေးရဖို့အရှင်ရောက်ပြဲလို့ဝင်ကြီးကဆိုပါရီစာလာပြီးကတန်တွေးမလို့နေက ITPD ကို HTCO ကအရေးပေါ်စာနယ်ရိခတီထောက်ပန့်ကူပိခရတဲ့တော်ကိုတောင်းစားပြပါမယ်ရခိုင်ပြည်တန်ရွေးမလို့နေတိုင်းနေကိုခုကစိုက်ဖိရှောင်ပြည်သူတီကိုအရိပေါ်စာနေရိုက်ခါကုငေထောက်ပန်ပိခရလို့လူသားရှောင်းစာနာထောက်ထားရင်တော့ပေါင်းဖရိဆိုင်ရာဥပေါင်းဆောင်ရာရေယွန် HTCO ကထုတ်ပြန်ထားပါရယ်2025ခုနှစ်ဇူလိုင်လနော်ဩဂတ်လအတော့မှာတန်ရွေးမလို့နေတိုင်းနေကိုခုကအရိပေါ်စာနေရိုက်ခါအကူအညီလိုအင်းနေရစိုက်ဖိရှောင်အင်ထောင်စု2000တရာရှိုက်စီရှိုက်စုလူဦးရေ9049ဦးရောကိုရခိုင်မျိုးသားအဖွဲ့ချုပ်ဤထောက်ပံ့မှုဖရာဆန်အိတ်ထောင်တရာခရောက်စစ်လေးအိတ်ကူညီထောက်ပံ့ပေးခရလို့ဆိုပါရီ HTCO အနေနဲ့အရာခပရီတောင်ဖောင်းရုံနစ်ဒီနာတခရမ်ရုံနစ်ဒီမှာရှိရီကူညီထောက်ပံ့မှုမရရှိသင့်ရီဇိုက်ဖိချောင်တွေကိုအရေးပေါ်စာနေရိုက်ခအကူညီတီဇာလာပရီကထောက်ပံ့နိုင်ဖို့ဆောင်ရနေရလို့အသိပြုထားပါရီ HTCO ကကောက်ခံရရှိထားရရှာလာတီအရာတန်ရွမျိုးနစ်မှာဇိုက်ဖိချောင်အင်ထောင်စု2345စုလူဦးရေရှိုက်ထောင်96ရှိုက်ဦးရှိနေမိကေပရိခရီမေလာနောက်ဂျွန်လာနှစ်လားတာကာလအတွန်းဆန်အိတ်တရာလေးစစ်နှစ်အိတ်ကိုရာဒေတာခန်လူမှုအဖွဲ့အစည်းတခုစီကကုညီထောက်ပံ့မှုရာထဆော့ကိုတွေးရတယ်လို့ဆိုပါရယ်2025ခုနှစ်အတွန်းတန်တွေးမှုနေမှာလူသားရှောင်းစာနာထောက်ထားရေးပရောဂျက်သုံးခုစော်ဝါရောက်လို့ရှိပြီးကစီမံကိန်းတခုမှာ Brisbane Pride လို့တင်ရဆော့ကောင်လူသားရှောင်းစာနာမှုအဖွဲ့အစည်းတည်အနေနဲ့လိုအဲရှာမရမဘရီကအကူအညီအထောက်ပံ့ရာရှိမှုနေပါနေရေမြို့နေတီကစိုက်ဖိရှောင်းပြည်သူတီကိုအရေးပေါ်ကုညီထောက်ပံ့မှုတီပီအန်နိုင်ရေအလီယနာထားလုံဆောင်ခဲ့ဖို့တိုက်တွန်းထားပါရယ်ဇာလာပိကဩဂတ်စ်လအတွန်းစိုင်းအုံဆူကြီးတရာလာလွဲဒေဖရမွန်ဂရောင်းလူပေါင်းတရာနှိုက်စစ်ခေါဥပတိတီဆုံခါရီပိုင်လီဂရောင်းတိုက်ခိုင်မွန်ဂရောင်းလူပေါင်းနာရာကျော်တီဆုံခါရီတရုံကိုတောင်းစားပြပါမယ်ဩဂတ်စ်လအတွန်းစိုင်းအုံဆူကြီးတရာလာလွဲဒေဖရမွန်ဂရောင်းလူပေါင်းတရာ20ခေါဥပတိတီဆုံခါရီပိုင်လီဂရောင်းတိုက်ခိုင်မှုအကရင်ပေါင်းနာရာ20တကရင်အထိဘူလောက်ခါရီတော့လူပေါင်းနာရာကျော်တီဆုံခါပါရယ်ပရိခါရီဩဂတ်စ်လအတွန်းစိုင်းအုံဆူကြီးတရာလာလွဲဒေဖရမွန်ဂရောင်းလူပေါင်းတရာ20ခေါဥအထိတီဆုံခါရီပိုင်လီဂရောင်းတိုက်ခိုင်မှုအကရင်ပေါင်းနာရာ20တကရင်ထိဘူလောက်ခါလို့အပရိုင်မေပရိသူပေါင်းနာရာ64ဦးတီဆုံခါပါရယ်အလားတူပရန့်ထန်ဆိုဝါရီအစူလိုက်ပရုံလိုက်ဒေဖရမွန်ပေါင်း20တကရင်ထိဘူလောက်ခါပြီလူပေါင်းနာရာ25ဦးအထိတီဆုံခါရီလို့ NUG လူအခွင့်အရေးဝင်ကြီးဌာနကစက်တင်ဘာလ9ရက်နေ့မှာသတင်းထုတ်ပြန်ထားပါရယ်ပရိခါရီဇူလိုင်လမှာအကရင်ပါဆိုင်အုပ်စုပေါင်းအစူလိုက်အပရုံလိုက် ติซงคาเรอไพรเมปรีตุบาวตรา25อุติซงคาโซโกเปรนเกรกิตะลาอตอปรีตุตราโกแทเมอแกรนฟาเตเพรคาเรลุพอปราบาเรอมยุตาญิญเวเรอสุราลุอควานเรไซราเวนกิธานากาตาติอทาวทาตินอตตุเมเตนรายูทาบริเกอเรยูมุติลุงไนโกดีไซน์แมเมกรูเปนซาวานินเรลุเลพอปราทาบาเรอกุตองซาปิคาเรตะรองดิโกเรดิโอเอ็นยูจีอควีตาติกาปิโปทาโซไพรบาเร
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ64 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။